အမေရိကန်ပြည်ထောင်စုတောင်ပိုင်းဖလော်ရီဒါပြည်နယ်မှာဗုဒ္ဓဟူးနေ့ကဝင်ရောက်တိုက်ခတ်ခဲ့တဲ့ဟာရီကိန်းမိုက်ကယ်ကြောင့်သေဆုံးရသူအေးဟာတောက်ကြနေမှာ16ဦးထိရှိလာခဲ့ပါတယ်။ပြင်းအားအဆင့်၄နဲ့တိုက်ခတ်ခဲ့တဲ့မုန်တိုင်းဟာတနအီကိုမိုင်150ကျော်ရှိခဲ့တာကြောင့်ထိခိုက်ပျက်စီးမှုတွေလည်းကြီးကြီးမားမားရှိခဲ့ပါတယ်။ကြိုတင်သတိပေးချက်တွေလုံခြုံတဲ့နေရာတွေကိုကြိုတင်ရွှေ့ပြောင်းမှုတွေရှိထားလို့လူသေဆုံးမှုတော့နည်းတယ်လို့ဆိုရမှာပါ။အရေးပေါ်ကူညီကယ်ဆယ်ရေးလုပ်သားတွေကတော့မုန်တိုင်းဝင်မှွေခဲ့လို့ပျက်စီးခဲ့တဲ့နေရာတွေမှာရှင်းလင်းမှုတွေပျောက်ဆုံးသူကိုရှာဖွေမှုတွေကိုအပူတပြင်းလုပ်နေကြပါတယ်။ဟာရီကိန်းမုန်တိုင်းမိုက်ကယ်ဟာနောက်ပိုင်းမှာအပူပိုင်းမုန်တိုင်းအဖြစ်အားပျော့သွားခဲ့တဲ့ဆိုပေမဲ့ဖလော်ရီဒါပြည်နယ်တစ်ဝိုက်မှာဝင်ဘူးတဲ့ဒီမုန်တိုင်းတွေထဲမှာတော့အင်အားအပြင်းဆုံးပါ။မက္ကဆီကိုဘီချ်မြို့နဲ့ပနမာစီးတီးမြို့တွေအပါအဝင်ကမ်းခြေဒေသတွေမှာတော့မုန်တိုင်းတန်ကြောင်ပျက်စီးမှုတွေကအကြီးအကျယ်ကျန်ရစ်ခဲ့ပါတယ်။